အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါတော်ရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်။ဒေါက်တာရှင်များရှင်။ Our temperament laban ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရယ်ရှင
်။စိတ်နဲ့ခန္ဓာ
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစတဲ့တင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များကြီးဒီကနေ့လက်တွေ့သွန်သင်ခြင်းဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်နေ့စဉ်စတဲ့ခြင်းအမှုမှာတတိကြီးစွာထားကြရမှာဖြစ်တယ်။သင်တို့ရဲ့ခလေးတွေကိုရိုးစင်းတဲ့အစာတွေပြင်ဆင်စားသုံးခြင်းနဲ့ပတ်သက်ပြီးမစနဲ့တွင်တင်သလိုလက်တွေလည်းပုံသက်တည်ပြရမှာဖြစ်တယ်။သားသမီးတွေကိုအကျိုးရှိတဲ့အလုပ်တွေကိုလုပ်စေခြင်းဖြင့်လုံလဝရိယရှိလာအောင်တွင်တင်ရမယ်။သူတို့ရဲ့စိတ်ပိုင်းဆိုင်ရာအတ္တတရားတွေနိုးကြားလာအောင်ကြိုးစားပြီးတော့တွင်တင်ပေးရမယ်။ငယ်ရွယ်စဉ်ခလေးဘဝမှာစပြီးသူတို့ကျင့်ဆောင်ရမယ်ဖယားသခင်ရဲ့တောင်းဆိုချက်တွေအကြောင်းကိုတွင်တင်ပေးပါ။ဇာရိတဖောက်ပြန်မှုတွေနဲ့နေရာတကာမှာတွေ့ရမှာဖြစ်တဲ့အကြောင်းဒါကြောင့်ကိုယ်စိတ်နှစ်ပါးကိုခရစ်တော်စီကိုအနံဖို့လိုအပ်တဲ့အကြောင်းစုံစမ်းနောက်ဆက်ခြင်းတွေကိုတွန်းလှန်နိုင်မဲ့ခွန်အားတွေကိုဖယားရှင်၌သာတွေ့ရှိနိုင်တဲ့အကြောင်းကိုလည်းသူတို့ကိုသင်ကြားပေးပါ။မိမိတို့ပြောသလိုနေထိုင်အသက်ရှင်ဖို့သူတို့ကိုဖန်ဆင်းတော်မူထားခြင်းမဟုတ်ဘဲမြင့်မြတ်တဲ့ရည်ရွယ်ချက်တစ်ခုကိုအကောင့်ထဲပေါ်ပေးမဲ့ဖျားသခင်ရဲ့ကိုယ်စလဲတော်တွေဖြစ်စီဖို့ဖျားသခင်ဖန်ဆင်းခြင်းဖြစ်ကြောင်းကိုသူတို့သဘောပေါက်အောင်မိဘတွေအနေနဲ့ပြောပြရမှာဖြစ်တယ်။အတ္တအလိုကိုလိုက်ပြီးကိုကြိုက်တယ်လို့လောကပျော်ရွှင်မှုကိုခံစားဖို့အစုံစမ်းခံရတဲ့အချိန်မှဖြစ်စေဖျားသခင်ကိုသူတို့ရဲ့မြင်ကွင်းမှပျောက်ပြက်သွားအောင်စာရန်ကြိုးစားတဲ့အချိန်မှဖြစ်စေဖယားသခင်စာရန်ရဲ့စုံစမ်းခြင်းမှာကြဆုံမသွားအောင်ကယ်မတော်မူပါလို့အသနာခံပြီးတော့ခရစ်တော်ဖယားကိုမျှော်ချစ်တတ်အောင်လဲသားသမီးတွေကိုသင်ကြားပေးရမှာမိဘတို့ရဲ့တာဝန်ဖြစ်တယ်။အဲ့ဒီလိုပြုလုပ်ပေးမယ်ဆိုရင်သူတို့ရဲ့ဆုတောင်းသံကိုနားညောင်းတော်မူပြီးကောင်းကင်တမန်တွေကိုခြံရံစေကဘေးကင်းလုံခြုံရကိုပို့ဆောင်တော်မူပါလိမ့်မယ်။ခရစ်တော်ဘုရားဟာမိမိရဲ့တမန်တော်တွေအတွက်ဆုတောင်းပေးတော်မူခဲ့ပါတယ်။အဖက်ဖက်မှတိုက်လန်လာမဲ့စုံစမ်းနောက်ဆက်ခြင်းတွေရဲ့နောက်ကိုလိုက်ပါမသွားစေဘဲမကောင်းမှုများမှကင်းဝေးစေဖို့ရန်သာခရစ်တော်ရှင်ဆုတောင်းပေးခဲ့တယ်။ဒီလောကမှာခေါ်ဆောင်ရှောင်ထွက်သွားစေဖို့ဆုတောင်းပေးတော်မူခြင်းမပြုလုပ်ခဲ့ဘူး။မိဘတွေပြုလုပ်တဲ့ဆုတောင်းချက်ကတော့အဲ့ဒီဆုတောင်းချက်မျိုးဖြစ်တယ်။ဒါပေမဲ့မိဘတွေဟာသားသမီးတွေကိုစားဖခင်သခင်ထံမှဆုတောင်းပေးပြီးသားသမီးတွေကြိုက်တယ်လို့နေထိုင်စားတော့ဖို့လှုပ်ပေးထားတည်မှာတလားမိမိတို့ကိုယ်တိုင်ကြိုက်တယ်လို့စားတော့ပြီးသားသမီးတွေကိုချုပ်တီးမှုရှိဖို့သူတို့မျော်လင့်တည်မှာတလားဒီလိုမဟုတ်ပါဘူးချုပ်တီးခြင်းနဲ့ကိုယ်အလိုကိုထိန်းချုပ်ခြင်းအကျင့်တွေကို နို့ဆိုသူငယ်ဘဝကစပြီးတင် जा ပေးတင်တယ်ဒီတာဝန်ကြီးဟာမိခင်လှုပ်ဆောင်ရမယ့်အရာဖြစ်တယ်မိခင်တွေနဲ့သူရဲ့ရင်သွေးငယ်အကြရှိတဲ့တန်ရောစင်နှောင်ကျိုးဟာလောကမှာအနုညံ့ဆုံးသောအရာတစ်ခုဖြစ်တယ်အဲ့ဒီကလေးငယ်ရဲ့အသက်တာမှာဖခင်ရဲ့ပုံရိပ်ထက်မိခင်ရဲ့ပုံရိပ်ကပိုးပြီးတော့ထင်ရှားစေပါတယ်အကြောင်းကတော့နှုညံ့တဲ့အဲ့ဒီတန်ရောစင်နှောင်ကျိုးကြောင့်ဖြစ်ပါတယ်။သားသမီးတွေရဲ့ဇာရိတကိုတိဆောက်ပြီးတော့စားတော့ချင်းအမှုကိစ္စနဲ့ဆက်လင်းပြီးချုပ်တီးချင်းစီးမင်းတွေမှာတိတိကျကျလိုက်နာတတ်အောင်သားသမီးတွေကိုတင် जा ပေးဖို့ထာဝရဘုရားသခင်ဟာမိခင်တွေကိုအဖို့တန်တဲ့အချိန်အာရီတွေပေးထားပါတယ်။ကတွင်တောင့်တမှုကိုအလိုမလိုက်တဲ့သူတွေအပေါ်စုံစမ်းနောက်ရှက်ဖို့အစွမ်းမရှိကြောင်းကိုစာရန်သိမြင်တဲ့အတွက်လူတွေကိုကတွင်တောင့်တမှုကိုအလိုလိုက်ကြဖို့စာရန်အမြဲတမ်းလှုပ်ဆော်လမ်းပြနေပါတယ်။ကျောင်းမရေးကိုထိခိုက်စေတဲ့အစာတွေကြောင့်လူတို့ရဲ့အသိစိတ်ဟာမကြည်မလင်ဖြစ်လာတယ်။စိတ်နှလုံးဟာညစ်ညမ်းလာတယ်။သိမြင်နားလည်မှုတွေပြည့်ဝင်လာတယ်။သိရှိနားလည်မှုကင်းလာတဲ့အထိအသိစိတ်ကိုထိခိုက်စေခဲ့တဲ့အတွက်ကြောင့်အဲ့ဒီအပြစ်ကျူးလွန်သူရဲ့မကောင်းမှုတွေကရော့ပါမသွားခဲ့ပါဘူး။မိခင်ဖခင်တို့ဆူတောင်းခြင်းအမှုမှာတတိရှိကြပါ။ချုပ်တီးခြင်းကင်းမဲ့မှုအမျိုးမျိုးကိုကာကွယ်ကြပါ။ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာစည်းမျဉ်းအမှန်တွေကိုသားသမီးတွေကိုသင်ကြားပေးကြပါ။ကျမ်းမာရေးကိုထိမ့်သိမ်းကာကွယ်ဖို့ဘယ်အရာတွေကိုရှောင်ကြဉ်ရမယ်ကိုသွန်သင်ပေးပါ။နားထောင်မှုမရှိတဲ့သားသမီးတွေအပေါ်မှာထာဝရဘုရားသခင်ရဲ့အမျက်တော်ဟာကြာရောက်ခဲ့ပြီ။ရာဇဝတ်မှုတွေအပြစ်မကောင်းမှုတွေနဲ့မကောင်းတဲ့အကျင့်စရိုက်တွေဟာနေရာတကာမှာထင်ရှားလျက်ရှိပါပြီ။ကျမတို့ဟာရုံညံ့တိမ်ဖြင်းတဲ့လူတွေရန်ကနေသားသမီးတွေကိုကာကွယ်ဖို့ဂရုတစိုက်လှုပ်ဆောင်တင်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
တော်ရရှိများရှင်တရားဒေသနာတော်ကိုတိတ်ခါရောယတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။တော်တော်ရရှိများမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ယနေ့ထပ်မှာပြီးတော့မိတ်ဆွေနဲ့တူပြန်လည်တွေ့ဆုံပြီးတော့မိတ်ဆွေတို့နဲ့တူဆွေးနွေးသွားခြင်းနဲ့သတင်းကသတင်းစကားကတော့စိတ်ပြတ်အားလျော့စေခြင်းနော်စိတ်ပြက်အားလျော့စေခြင်းဒီစိတ်ပြက်အားလျော့စေခြင်းဆိုတဲ့အရာကဘယ်ကနေမှရေစီးချောင်းကတို့ရှိအမြင့်တွယ်လာသလဲဆိုတာကိုကျွန်တော်တို့ယနေ့ကြားနာမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေများဒီသတင်းစကားပေါ်မှာတို့ရှိဘုရားသခင်တူပါရှိပြီးတော့ကျွန်တော်တို့နဲ့တူဘုရားရဲ့ဝိညာဉ်တော်ထိုးထီးဖို့ရန်အတွက်ခိတ္တခဏဆုတောင်းကြပါစို့။အထက်ကောင်းငင်ပေါ်၌တည်ရှိတော်မူသောဖခင်ဗျာ။တာမီတို့ကိုတက်တာကိုကောင်းမွန်စွာဖြင့်အသစ်ဖန်ဆင်းပေးတော်မူပသည့်အပြင်ယနေ့ဝါမြောင်းအပ်သောခွင့်ကိုပေးတဲ့အတွက်လည်းကိုရောကိုကျေးဇူးတင်ပါတယ်အဖဖျားယနေ့ကြားနာပြီးဖြစ်တဲ့သတင်းစကားပေါ်နဲ့လည်းကောင်းချီးပေးတော်မူပါ သာမန်ရဲ့တက်တာမှာဆိုရှင်စိတ်ပြည့်အားလျော့စေခြင်းဤသတင်းစကားကိုကြားနာရတဲ့အခါမှာဤသတင်းစကားရဲ့အမြင့်သည်ဘယ်သူအားဖြင့်ဖြစ်လာသလဲဆိုတာကိုသိရှိပြီးတော့သာမန်ရဲ့တက်တာမှာလွတ်ငင်းချမ်းသာခွင့်ပေးနိုင်တဲ့ကိုရောဖရားကိုဖယားမိကိုရသောဝိညာဉ်ခွန်အားရဖို့ရန်အတွက်လည်းမာတော်မီကြောင်းဒါပေမဲ့တော့တာလသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါတယ်ဖပါဗျာအာမင်ခြေတော်မိတ်ဆွေတို့ဒီနေ့အဓိကဥတီထားတဲ့ကြံကျက်ကတော့စာလံကျမ်းခန်းကြီး39အငယ်24မှာဥတီထားပါတယ်ဘလို့ပြောထားလဲဆိုတော့ထိုးသူသည်လဲတော်လဲဆုံးရသူမရောက်ရအကြောင်းမူကားထာဝရဘုရားသည်သူ၏လက်ကိုကာယမတော်မူ၏ထိုးသူသည်လဲတော်လဲဆုံးရသူမရောက်ရအကြောင်းမူကားထာဝရဘုရားသည်သူ၏လက်ကိုကာယမတော်မူ၏ခြေတော်မိတ်ဆွေသိဉ္ဇတက်တာမှာဆိုရှင်ဘယ်အရာကပျော်ရွှင်မှုကိုမဆိုဖြက်ဆီးပြဖို့ရန်အတွက်စာဓမ္မနလှုပ်ဆောင်နေတယ်လေအဓိကသုံးပြနေတဲ့လက်နက်ကတော့စိတ်ပြက်အားလျော့ခြင်းလက်နက်ကိုစာဓမ္မနကအသုံးပြနေပါတယ်ဒါကြောင့်သိဉ္ဇဘဝမှာဆိုရှင်မကြေချမ်းမှုတွေခါတိမီတိမှုတွေသို့ဦးတည်စေပါတယ်ဒါကြောင့်မိမိကိုယ်ကိုမိမိကရုဏာတတ်နိုင်မှုကိုလည်းဦးတည်စေပါတယ်ဒါဟာတို့ချင်းစာဒံကိုယ်တိုင်ကသူ့ရဲ့မူပိုင်စိတ်ထားဖြစ်ပါတယ်ချစ်တော်မိတ်ဆွေစာဒံကတင့်ပေါ်မှာတို့ချင်းအနိုင်ယူလွမ်းမိုးပြီးဆိုပါကတင့်ရဲ့တတဟာတို့ချင်းအာနုတ်သဘောဆောင်တဲ့အတ္တမျိုးနဲ့ညာတို့ချင်းအာယုံပြုတ်စေရအမြဲတစေဖြစ်နိုင်ခြင်းရှိတဲ့အရာများကိုစာဒံကကြံစည်နေပါတယ်ဒါချစ်တော်မိတ်ဆွေယနေ့စိတ်ပြတ်အားလျော့စေခြင်းရဲ့မိတောက်မီလီယံရဲ့အပူချိန်ဟာတို့ချင်းပေါ်မပြတော့မြင့်တက်လာမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့သင်ဘဝကိုစာတန်ကလွမ်းမိုးခွင့်ပေးထားလို့ဖြစ်လာတယ်။နော်။သင်ရဲ့ဘဝကိုစာတန်လွမ်းမိုးခွင့်ပေးထားလို့ဖြစ်တယ်။ဒါကြောင့်အဲ့ဒီမီးတောင်မီးလျာတွေကိုခြေတောက်ဆောက်ပြီးတော့မောင်းထုတ်တော်မူဖို့ရန်အတွက်ချစ်တော်မိတ်ဆွေသင်ဘသူစီသွားရမလဲ။နော်။သခင်ယေရှုထံမှာဆိုရှင်သင်အော်ဟစ်ပြီးတော့တောင်းလျှောက်ပါ။နော်။မာနကိုဝင့်ကြွားပြီးတော့နှစ်ထောင်အားရစေမဲ့အကြောင်းချင်းရအမျိုးကိုမပေးပါနဲ့နော်စာတန်ဟာဆိုရှင်တမင်းနဲ့အတွင်းမှာပဲတင်စိတ်တနစ်တမင်းနဲ့အတွင်းမှာပဲစာတန်ဟာဆိုရှင်တင်အာစိတ်တော့ကိုဖန်တီးပေးမှာဖြစ်ပါတယ်ဒါကြောင့်မိတ်ဆွေတင်ရဲ့အာလုံးသောဝင်တော့ဝင်ဖို့တွေကိုသခင်ယေရှုထံမှာဆိုရှင်ပေးအပ်ပါမိတ်ဆွေတင်ရဆိုရှင်စကြာဝဠာရဲ့ဘရင်ဖြစ်ပြီးတော့ဖြစ်တော်မူတဲ့ဖယားသခင်ရဲ့တားသမီးဖြစ်တယ်ဆိုတာကိုဘယ်တော့မှမမေ့ပါနဲ့เนาะမိမိကိုယ်ကိုကရုဏာတက်ခြင်းအမှုမှာဆိုရှင်ရေချိုးနေမဲ့အစားเนาะဖယားသခင်တည်ရှိတော်မူတဲ့အလင်းတော်တဲကိုကျွန်တော်တို့ကနေပူစာလှုံပြီးတော့ဖယားသခင်ရဲ့ပိုရှံတဲ့ကောင်းချီးမင်္ဂလာတွေကိုမိတ်ဆွေခံယူပြီးတော့ရှင်လန်းဝမ်းမြောက်ပါเนาะယနေ့စာဒမနငါဆိုရှင်တင်းရဲ့ဘွားတက်တာရှင်တန်နေတဲ့ခါမှာเนาะနေကြည်တလက်မြင့်ကြည်တလက်သူခါဆိုရှင်လှုပ်ပြီးတော့သင်ရဲ့စိတ်တက်ကိုရော့ကျစေပြီးတော့စိတ်တက်ကြခြင်းစိတ်အားလျော့စေခြင်းအပြင်စာတန်ဟာသင်ရဲ့ဘဝကိုမိတောက်မိလျံကြီးလောင်မှုရန်တဲ့ကြိုးစားနေတယ်။အဲ့ဒီမိတောက်မိလျံကြီးထဲမှာသင်မယုံထွက်နိုင်ပဲနဲ့အမြဲတမ်းပူလောင်နေဖို့ရန်အတွက်စာဒမနကကြိုးစားနေတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသင်ရလို့ရှိရင်တိုက်ပွဲကိုတယောက်တည်းတိုက်နေတာမဟုတ်ဘူး။နော်။ဒါကြောင့်သခင်ယေရှုကသင်ဘက်မှာရှိနေတော်မူပြီးတော့သင်အားမြောက်တင်ထားဖို့ရန်အတွက်သင်ကိုကိုပြီးတော့သခင်ခရစ်တော်ကဆောင်မနေတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသင်ရဲ့တက်တာမှာဆိုရှင်ဒီဒုက္ခမီးလျံကြီးတဲမှာရင်ဆိုင်ရပေမဲ့လေသင်ကဘာလဲဖခင်သခင်ဒီကိုလာပါသခင်ယေရှုကိုဆုတောင်းပါသခင်ယေရှုဒီမှာတောင်းလျှောက်ပါဒါသလို့ရှင်ကျွန်တော်တို့ဘက်ကနေမှာကိုပြီးတော့တိုက်ခိုက်ပေးနေတဲ့သခင်ယေရှုကဘလို့ရှင်ကျွန်တော်တို့ကိုလွတ်ငင်းချမ်းသာခွင့်စာတန်ရဲ့လက်ကနေမှာလွတ်မြောက်ဖို့ရန်အတွက်ခရစ်တော်ဘုရားကလုတ်ပေးมาဖြစ်တယ်။ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာဆိုရှင်ခရစ်တော်ဘုရားကိုကျွန်တော်မိခိုးမယ်ဆိုရင်တော့ယနေ့ချစ်တော်မိတ်ဆွေတော့သင်ဘဝအသက်တာမှာရင်ဆိုင်နေရတဲ့ဒုက္ခဆင်းရဲကြီးကခရစ်တော်ဘုရားကအရာခတ်သိမ်းကိုတတ်နိုင်ပါတယ်။နော်။ဒါကြောင့်စာတော်မနက်ကလောကရန်တရားကြီးထဲမှာကျင်လည်နေတဲ့ခါမှာဘုရားရဲ့သားသမီးတွေကိုအမျိုးမျိုးနဲ့စုံစမ်းနောက်ဆက်သွေးဆောင်နေတယ်။နော်။ယောဘရဲ့အသက်တာကိုကြည့်ပါ။ယောဘဆိုလို့ရှင်ဖျားသခင်ရဲ့ကောင်းချီးမင်္ဂလာတွေနဲ့ခံစားရပါတယ်။ဒါပေမဲ့လည်းစာတမနာကတို့ရှင်ယောမရဲ့မာတို့ရှင်စိတ်တိုက်ခိုက်ပြီးတော့စိတ်တက်ကြစေဖို့ရန်အတွက်ပါလို့လိုက်တယ်။အကုံတို့ရှိသမျှကိုတိုက်ခိုက်ပြီးတော့ယောဘကိုရိုင်လဲအောင်လုပ်ခဲ့ပါတယ်။ တို့ပဲမဲ့ချစ်တော်မိတ်ဆွေယောဘကတော့ရှင်ဖခင်ဘက်မှာတစ္ဆာရှိပါတယ်ဖခင်ကိုဖခင်မိကိုတယ်ဖခင်သူဘလောက်ပဲအပူလုံးကြီးမီးလျံမီးတောက်ကြီးဘလောက်ပဲတောက်လောင်နေပါစေသူကဖခင်ကိုလက်ကင်ဆွဲပြီးတော့ဖခင်ဒီမှာတော့ရှင်လာတဲ့ခါကျတော့သူလူငင်းချမ်းသာခွင့်ရပြီးတော့တော့သူကတော့ရှင်အေးချမ်းသာရတဲ့ဘဝနဲ့ပြန်လည်ပြီးတော့စံမြန်းနိုင်တယ်ဆိုတာကိုတွေ့ရပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေဒီနေ့မင်းချစ်တော်မိတ်ဆွေရဲ့တက်တာမှာလဲယောဘကဲ့သို့ပြန်လည်ပြီးတော့ဖခင်သခင်ဒီမှာလာခဲ့ပါဖခင်သခင်ကတော့ရှင်မီးဒုက္ခမီးလျံကြီးကိုငြိမ့်တက်ပြီးတော့ကျွန်တော်တို့ကိုအေးချမ်းသာရတဲ့အသက်တာနဲ့ဆက်လက်ပြီးတော့ပို့ဆောင်မယ်ဆိုတာကိုသတင်းပေးခြင်းပါတယ်ဒါကြောင့်လွတ်မြောက်ခြင်းအတွက်သင်အစဉ်သင့်ရှိနေတော်မူတဲ့ဘုရားဒီမှာတို့ရှင်အခုချက်ချင်းပဲလာပြီးတော့ဘုရားရဲ့လက်တော်ကိုဆွဲကြိုက်ပါလို့တိုက်တွန်းရင်းနဲ့ဒီကိုချုပ်ပါတယ်ဆုတောင်းမိတ်ဆွေအားလုံးပေါ်မှာပြသောက်ပြီးချပါ
I'm not afraid to die.
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကခရိယံအိမ်နောင်ဒီတိရုပ်ပြသင်ခန်းစာဖော်ပြဤဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရရှင်။သောတာရှင်များရှင်အိမ်နောင်ရဲ့လုပ်ငန်းဟာမိသားစုတို့ရဲ့စီးဝိုင်းတစ်ဖက်သို့ကြော်နင်းတိုးချဲ့သွားတယ်။ခရိယံအိမ်နောင်ဟာပုံစံနမူနာဖော်ပြတဲ့ဌာနဖြစ်ရမယ်။ကဘာပေါ်မှာကောင်းကျိုးကိုပြုတဲ့အင်အားဖြစ်လာရမယ်။ဒီလိုအိမ်တော်မျိုးမှာထွက်ခွာသွားတဲ့သားသမီးတွေဟာလည်းရောက်တဲ့နေရာတိုင်းဖယားသခင်ရဲ့ဩဇာတက်ရောက်မှုအသက်ဝင်နေပါလိမ့်မယ်။အိမ်သူအိမ်သားတွေဟာယဉ်ကျေးချေငန်ခြင်းနဲ့ခရိယံပီတာစွာအားထုတ်ဆောင်ရွက်မယ်ဆိုရင်ကောင်းကျိုးချမ်းသာများဖြစ်ထွန်းမှာဖြစ်ပါတယ်။ဒီလိုအိမ်သူအိမ်သားတွေရဲ့အောင်မြင်မှုကိုတခြားသောမိသားစုတွေဟာအထူးအာရုံစိုက်ပြီးအတူယူကြပါလိမ့်မယ်။စာရန်ရဲ့သွေးဆောင်ဖျားယောင်ခြင်းကိုလည်းတွန်းလှန်ကာကွယ်နိုင်ကြပါလိမ့်မယ်။ဖယားသခင်ရဲ့အလိုတော်ဆိုးမိုးတဲ့အိမ်တော်ကိုကောင်းငင်တမန်တွေဟာမကြာခဏအလဲပတ်ရောက်လာပါလိမ့်မယ်။ဖယားသခင်ရဲ့တကူကြောင့်ဒီလိုအိမ်တော်မျိုးမှာမောပန်းနွမ်းနယ်တဲ့အာဂန္တုများအတွေ့အားဖြည့်တဲ့ဌာနများဖြစ်လာလိမ့်မယ်။နူနူကြကြစောင့်ထိန်ခြင်းအပြင်အတားစိတ်ကိုချုပ်တီးနှိမ်နင်းနိုင်လိမ့်မယ်။မှန်သောအကျင့်တလေတွေကိုလိုက်နာကျင့်သုံးပြီးသူတစ်ပါးတွေရဲ့အခွင့်အရေးကိုတတိရှိစွာဖြင့်အတိမတ်ပြုရမယ်။မေတ္တာအားဖြင့်လှူဆောင်ပြီးစိတ်ဝိညာဉ်ကိုစင်ကြယ်စေတဲ့ယုံကြည်ခြင်းအားဖြင့်ပဲ့ကန်ထိန်ချုပ်လိမ့်မယ်။ဖျားသခင်ကိုချစ်ကြောက်ယူသေးတဲ့အိမ်တော်ရဲ့အရှင်ဝါကြောင့်ဖျားသခင်ရဲ့နှုတ်တော်တွေထဲ၌မှတ်ထားတဲ့ညီကိုချင်းပေါင်းတင်ဆက်ဆံမှုဆိုင်ရာအကျင့်များကိုပုံမိုကျေပြန့်စွာအတိမတ်ပြု၍လိုက်နာကျင့်သုံးရမယ်။သောတာရှင်များရှင်ဖယားသခင်ကိုယုံကြည်တဲ့သားသမီးတွေရဲ့ယက်တီမှုဟာတေးငယ်တဲ့ကိစ္စမဟုတ်ပါဘူး။ကျွန်ုပ်တို့ဟာလူအပေါင်းတို့သိပြီးဖတ်တတ်တဲ့စာပုံစံနမူနာဖြစ်ရမယ်။ဖယားသခင်ရဲ့စကားတော်အတိုင်းစီကန်းတေဝတ်တဲ့မိသားစုဟာဟောပြောနိုင်တဲ့ဓမ္မဒေသနာအပေါင်းထက်သာလွန်ပုံမူပြီးခရစ်တော်ရဲ့အမှုတော်ကိုဆောင်ရွက်ရာရောက်ပါတယ်ရှင်။ဖျားရှင်ရဲ့စကားနားထောင်တဲ့မိခင်နဲ့ဖခင်တို့ဟာဖျားသခင်ရဲ့လမ်းညွှန်မှုကိုကောင်းစွာလိုက်လျှောက်မယ်ဆိုရင်သားသမီးတွေဟာလည်းအသင်းတော်ရဲ့အမှုတော်ကိုဆောင်ရွက်ရာရောက်ပါမယ်။သားသမီးတွေဟာငယ်စဉ်အရွယ်ကလေးကရရှိထားတဲ့အမှန်တရားကိုကြီးလာတဲ့အခါဝေငှနိုင်ပါလိမ့်မယ်။သားသမီးတို့ဟာမိဘတို့အတွက်အထောက်အကူဖြစ်တယ်။ဘာကြောင့်လဲဆိုတော့မိသားစုမှာသူတို့ရရှိထားတဲ့ဆုံးမဩဝါဒကိုသူတစ်ပါးတို့အားလက်ဆင့်ကမ်းဝေငှကြပါလိမ့်မယ်။ပဝန်းကျင်ကလည်းဒီလိုသားသမီးတွေရဲ့လက်ဆင့်ကမ်းဝေငှမှုကောင်းကျိုးကိုခံစားရမှာဖြစ်ပါတယ်။သားသမီးတွေဟာယခုဘဝတွင်ကောင်းကျိုးခံစားရုံသာမကထာဝရကာလအတွက်ပါရမီတိုးပွားလာပါလိမ့်မယ်။မိသားစုတစုလုံးဟာဖခင်ရှင်ရဲ့အမှုတော်ကိုထမ်းဆောင်ရာရောက်ပါလိမ့်မယ်။သားသမီးတွေရဲ့ဖခင်တရားယုံကြည်သောပုံသက်တွေအပြင်ကိုရောရှင်ရဲ့တူးစုလှသောတူးစုနဲ့ဆက်ဆံရမှာဖခင်သခင်ပေါ်၌တစ္ဆာရှိစွာဖြင့်အောင်မြင်စွာဆောင်ရွက်ရန်အားပေးတိုက်တွန်းမှုရရှိကြမယ်။လောကကြီးအားတင်ပြရင်ခရိယန်ဘာသာရဲ့အကြီးမားဆုံးသောအထောက်အထားဟာစီကံစနစ်ရှိပြီးစီကံတည်ဝတ်တဲ့မိသားစုပဲဖြစ်ပါတယ်။တခြားဘယ်အရာမှတမန်တရားကိုမပေးနိုင်သောထောက်ခံချက်မျိုးကိုဒီလိုမိသားစုမျိုးကပေးနိုင်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီလိုမိသားစုရဲ့အသက်တာမှာဖခင်သခင်ရဲ့အသက်တာမျိုးရောင်မြန်ဟပ်နေတဲ့အတွက်ဖြစ်ပါတယ်။အိမ်တော်တစ်ခုမှာလိုက်နာကျင့်သုံးတဲ့ခရိယံအယူဝါဒအကျိုးသက်ရောက်မှုအတွက်အကောင်းဆုံးစူးစမ်းချက်ဟာအကျင့်စာရိတ္တပဲဖြစ်ပါတယ်။ဖခင်တရားမြဲမယ်ဆိုရင်နှုတ်အားဖြင့်အစွမ်းကုန်သက်တည်ခံခြင်းတဲ့အပြုမှုတွေကအကျယ်လောင်ဆုံးသောအတန်မျိုးဖြင့်သက်တည်ခံပါလိမ့်မယ်။ကဘာပေါ်မှာကျွန်ုပ်တို့ရဲ့လုပ်ငန်းဟာမိမိတို့ရဲ့သားသမီးများနဲ့အိမ်တော်များဟာတခြားသောအိမ်တော်များအပေါ်ကောင်းမွန်တဲ့ဩဇာတက်ရောက်မှုရှိရင်သားသမီးတွေအားကောင်းမြတ်တဲ့အရေးချင်းကိုတင် जा ပေးရမှာဖြစ်ပါတယ်။ဒီလိုမှသာလျှင်သားသမီးတွေဟာစင်မြင့်ပေါ်သို့တရားတက်ရောက်မဟောနိုင်ပေမဲ့လေသူတို့ရဲ့အပြုမူအဖြစ်ဖျားသခင်ရဲ့တည်င်းစကားကိုဝင်ငှရာရောက်ပါလိမ့်မယ်ဖျားသခင်ရဲ့မျက်မှောက်တော်မှာစီကံစနစ်ကြပြီးစီကံတည်ဝတ်တဲ့မိသားစုဟာရွှေစင်ထက်၎င်းအော်ဖိရရွှေထက်၎င်းအဖိုးတိုက်တယ်လို့မိန့်တော်မူခဲ့ပါတယ်ရှင်နားဆင်ခဲ့ကြတဲ့တောထရှင်များအားလုံးပေါ်ဖဖျားရှင်ကြွယ်ဝစွာကောင်းချီးချပေးပါစေရှင်
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိတင်ဒားအလုံးဟာအခမဲ့တင်ဒားတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 126ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 6669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။